မြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ယူနန်ပြည်နယ်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြီးတော့အဆုတ်ရောဂါဖြစ်ပွားနေတဲ့သူ16ဦးတွေ့ရတယ်လို့ယူနန်ပြည်နယ်ကျန်းမာရေးနယ်စစ်ဘက်ဆိုင်ရာကော်မရှင်ကမနေ့တုန်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်မြန်မာဘက်ကအရေးယူဆောင်ရွက်မှုတွေပိုတိုလှုပ်လာနေပါတယ်။ဒါပေမဲ့လည်းနယ်စပ်ကနေနေစဉ်ရာနဲ့ချီပြီးတော့ဝင် ချချာချာရဲ့ရွှေလီမြို့မှာယောဂဘုကုဆတ်ခံရသူ2ယောက်ရှိနေသလိုကချင်ပြည်နယ်ကံပိုက်တီမြို့နယ်မိုင်နေငယ်တော်ဝေးရဲ့တရုတ်ယူနန်ပြည်နယ်ထင်ချုံမြို့မှာတော့ယောဂဘုကုဆတ်ခံရတဲ့သူနောက်တစ်ယောက်ကိုထပ်တွေ့ရတဲ့အတွက်ယူနန်ပြည်နယ်ထဲမှာဒီယောဂဘုကုဆတ်ခံရသူ16ယောက်ရှိသွားပြီလို့ယူနန်ပြည်နယ်ကျန်းမာရေးနှင့်စေဘဆိုင်ရာကော်မရှင်ကမနေ့ကဇန်နဝါရီ26ရက်မှာအတည်ပြုကြေညာခဲ့ရဖြစ်ပါတယ်။ဒါကြောင့်မြန်မာဘက်နေဆက်မြို့တွေမှာယောဂဆိုင်ရာစစ်ဆေးမှုတွေနဲ့အတူနေဆက်အသွားအလာပိတ်ထားသလိုတားဆီးမှုတွေလည်းတိုးလှုပ်လာနေရပါ။တရုတ်အာဏာပိုင်တွေဘက်ကရွှေလီမြို့လွဲကျဲနေဆက်ဂိတ်ကိုမနေ့ကပိတ်လိုက်ပါတယ်။ဒါပေမဲ့မပိတ်သေးတဲ့ကမ်ပိုက်တီလမ်းမှာတော့ကချင်ပြည်နယ်ဝိုင်းမော်မြို့ကဧကသိန်းချီရှိရဲ့တရှုမပြောဆိုင်ခင်းတွေကိုဝင်ထွက်နေတဲ့တရုတ်နိုင်ငံသားတွေကအသုံးပြုနေစေဖြစ်ပါတယ်။ဒါကြောင့်ကမ်ပိုက်တီလမ်းကိုအဓိကထားပြီးစောင့်ကြည့်နေရလို့ကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူဆောင်ရေးမြေဝင်ကြီးဦးစော်ဝင်းကပြောပါတယ်
။လွဲကျဲဧကတော့ပြုကတာရှိပြီးပိတ်လိုက်တယ်ဆိုတော့ကျွန်တော်တို့ကအသက်တာလည်းနေစေရတယ်။ကျွန်တော်တို့ဒီငပြောဆိုင်ခင်းကိုလာရလမ်းပေါ်ကမ်ပိုင်ဒီမှာတော့တို့ထင်ရှုံးပက်ကမပိတ်သေးဘူးများမပိတ်သေးတဲ့ကျွန်တော်တို့ကမ်ပိုင်ဒီကိုအထူးဦးစားပေးနေတယ်ကျွန်တော်တို့စောင့်ကြည့်နေတာဒီလိုအပ်တဲ့ခြားတိုင်းနာတို့ပါဆီစစ်တိုင်းပါကျွန်တော်တို့လုပ်နေပါတယ်ကြာဟိုမပြောခင်းလဲစီကျွန်တော်တို့လိုက်ပြီးလုပ်တာတော့ခုလက်ရှိနေထားပြီးတော့မရှိသေးဘူးခင်ဗ
ျလွေချဲကိတ်မှာလည်းဗမော့ခရိုင်ကပြည်သူ့ကျမ်းမာရေးအဖွဲ့တွေစစ်ဆေးနေပြီးပန်ဝါဘက်မှာတော့အထူးဒေသတစ်အာနာပိုင်ဒီနဲ့ပူးပေါင်းလှုပ်ဆောင်နေရလို့ဝင်းကြီးဦးစော်ဝင်းကပြောပါတယ်တရုတ်ယူနန်ဘက်မှာအရေးပေါ်အခြေအနေတွေကြောင့်သေယူပို့ဆောင်ရေးကန့်သတ်လိုက်လို့မူဆယ်၁၅မိုင်ကုန်သွယ်ရေးဆောင်ဟာရပ်တန့်သွားရဲ့အနေအထားရှိနေရလို့မူဆယ်ကုန်သွယ်အသင်းတွေကပြောပါတယ်။ဒီနေ့ဇန်နဝါရီ28ရက်ကစလို့ဈေးကွက်ကိုပိတ်လိုက်တာပါ။အခြေအနေတည်ငြိမ်လာတဲ့အထိစောင့်ဆိုင်ပြီးမှကုန်တင်ကြဖို့ကိုလည်းကုန်သွယ်အသင်းတွေကကြေညာချက်ထုတ်ထားပါတယ
်။ဒီဘက်ကရတော့စိုးရိမ်နေတာပေါ့။ဘောင်းတော့ဒီဘက်ရွှေလီနဲ့မူဆယ်ဆိုတာလည်းတော်တော်လေးကြီးတာပေါ့နော်။အရောင်းဝယ်တော့တော်တော်နေသွားတယ်ပေါ့ဒီနေ့ဆိုရင်ပုံမှန်ပေါက်သေးတဲ့တဝက်လောက်ကျသွားတာပေါ့
မူဆယ်တတိဝလံကုန်စီတိုင်းဒူဥက္ကဋ္ဌဦးအောင်တဦးပြောသွားတာဖြစ်ပါတယ်စံပယ်ပြောင်းမှုကဏ္ဍနဲ့ငရှင်ကလုံးဝရက်တန့်နေရလို့မူဆယ်ကုန်တယ်တွေကပြောပါတယ
်မူဆယ်မှာမဲ့စီလာမရှိတော့ရောင်းဝယ်ဆက်သွားတာပြန်ဆိုင်နေတာမရှိတော့ဘူးနော်တချို့တို့လည်းအိမ်ထဲမှာနေကြတယ်ပြစ်သိပ်ပြတ်ကြတယ်တချို့လူတွေဆိုရင်လည်းဆိုးရီပြောတယ်ဆန္ဒရေးခါစီးဆောင်ရတာဆန္ဒစီလို့ပြောတယ်လမ်းပေါ်မှာကားတစ်ခုလောလောဆယ်ကားတစ်ခု
နေသာကုံတွေမျိုးမူဆယ်ဒေသခံတော်ဦးဖြစ်တဲ့စံကုံတဲ့ဦးမင်းသိန်းပြောသွားတာဖြစ်ပါတယ်။ကချင်နဲ့ရှမ်းနယ်နယ်မိတ်ထိစပ်နေရဲ့ယူနန်ပြည်နယ်တဲကထင်ချုံ၊ပေါင်ဆန်း၊စောထုံ၊တဲဟုံစတဲ့မျိုးတွေမှာဝူဟန်အဆုတ်ရောင်ရောဂါကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း16ဦးရှိပြီးတီတန်ကျမ်းမာရေးဌာနတွေမှာစောင့်ရှောက်ထားကြောင်းယူနန်ပြည်နယ်ကျမ်းမာရေးနဲ့ဆေးဘဆိုင်ရာကော်မရှင်ကထုတ်ပြန်ထားပါတယ်။ယောဂဘုကုသမှုရှိနေတဲ့နိုင်ငံတချို့ကတော့ဟောင်ကောင်၊မကာအို၊ထိုင်ဝမ်၊ထိုင်၊ဂျပန်၊ကိုရီးယား၊အမေရိကန်၊ဗီယက်နမ်၊စင်ကာပူ၊မလေးရှား၊နီပေါ၊ပြင်သစ်၊ဩစတြေးလျဖြစ်ပါတယ်။ယောဂဘုစတင်တွေ့ရှိခဲ့ရတဲ့ဝူဟန်မြို့ကိုကျန်းမာရေးဝန်ထမ်းတွေအဆက်မပြတ်ပို့ပေးနေရပြီးစက်ရုံတွေကလည်းနှာခေါင်းစည်းနဲ့အကအကွယ်ဝတ်စားတွေအချိန်မီအလုံလောက်ထုတ်လုပ်နိုင်အောင်ကြိုးစားနေရကြောင်းစင်ဟွာသတင်းဌာနကဖော်ပြထားပါတယ်။